မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကူညီနေတဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆာဆာကာဝါဟာဒီကနေ့မှာထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကအားဖြင့်ဒေသဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပြီးနိုင်ငံရေးကိစ္စတွေမပါဝင်ဘူးလို့ KNU ကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကြော့ကြော့သိမ်းပြပြပေးပါရှင်
။နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာဆာဆာကာဝါဟာကရင်မျိုးသားအစည်းအရုံး KNU ကရင်မျိုးသားတူတက်ရေးပါတီ KMPP ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကခေါင်းဆောင်တွေနဲ့ဒီနေ့မနေ့ပိုင်းကတီးခြားစီတွေ့ဆုံခဲ့တာပါ။ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူဒူးစေဖိုးကာကွယ်ရေးဌာနတာဝန်ခံပရိုဆောရောဂျာခင်တို့ဆက်ဆက်ကာဝါနဲ့တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးပွဲမှာအဓိက 4K ကော်မျိုးသစ်ကိစ္စကိုဆွေးနွေးခဲ့ကြတယ်လို့ KNU နိုင်ငံရေးဌာနတာဝန်ခံပရိုဆောတော်နီက VOA ကိုပြောပါတယ
်။ကျွန်တော်တို့ဥက္ကဋ္ဌနေပြီးတော့မစ္စတာဆက်ဆက်ကာဝါနဲ့တွေ့ခဲ့ပါတယ်။ဒီလိုမျိုးတည်ဆောက်ရင်းနဲ့ပတ်သက်ပြီးတော့ဒီလိုဒီမျိုးတည်ဆောက်ရေးအတွက်ကုန်ကြတဲ့ရေမုံဝင်အားလုံးကိုနီပွန်ဖောင်ဒေးရှင်းကကြက်ခံတယ်ဆိုတာလည်းဒီတိုင်းနီပါလာပီပီပေါ့နော်ဒီနေ့ဒီကလာမှာဒီကောမျိုးရဲ့အခြေအနေအားလုံးပြည်ပြည်တဲ့တိုင်းဟိုပြီးခဲ့တဲ့ဒီဇင်ဘာလကလေးကတိုက်ပွဲကြီးတွေဖြစ်လာတဲ့အခါကျတော့အဲ့ဒီမျိုးကလုံးဝမြုပ်ပြက်ပြီးဒီမျိုးဒီမျိုးသားအားလုံးကလည်းတော်တော်များများရှောင်နေရတော့ဘူးဒီတိကျန်လာလို့များတဲ့အနေအထားမရှိနေတဲ့ပုံမှာဒီကိစ္စမှာဆွေးနွေးမယ်လို့ပဲကျွန်တော်တို့သိရပါတယ်
ကျန်ရုပ်ပထနဲ့ဆဆကာဝါတို့တွေ့ဆုံပွဲမှာနိုင်ငံရေးကိစ္စတော့ဆွေးနွေးခဲ့တာမရှိဘူးလို့ပရိုဆော့တော်နီကပြောပါတယ
်နိုင်ငံရေးကိစ္စတော့ဘာမှဆွေးနွေးမရှိဘူးဒီလို
ဒီချိန်မှာတော့
တောင်းပြရတယ်တော့မှတ်တာလို့ဆွေးကြီးတွေကိုကျွန်တော်တို့ကလည်းမတက်ခဲ့ဘူးအဲဒီနိုင်ငံရေးဆွေးနွေးပွဲကိုလည်းဘလို့မှလက်ခံလို့မရဘူးကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲကိုပေါ်ဖို့ NGO ကနောက်ကိုထိုးခဲ့ပြီးတော့ဒီ NGO ကိုယ်တိုင်ကဟိုအခြေခံမူတွေကစချိုးပေါက်နဲ့အနာသိမ်းရတဲ့ခါမှာဒီလူတွေနဲ့ကျွန်တော်တို့စကားပြောလို့မရတော့ဘူးဘာလို့လဲဆိုတော့တရားမဝင်တော့ဘူးတရားဝင်နီလန်းဆိုတာပါလဲဆိုတော့ဒီစစ်နာသိန်းကိုကျွန်တော်လက်ဆောင်ဒီစစ်အနာရှင်စနစ်ကိုကျွန်တော်တို့ချုပ်ခွင်းရမယ်အဲ့ဒါပြီးမှပဲကျွန်တော်တို့စစ်ဆက်လို့ရတဲ့ကိစ္စတွေရှိလာပါပ
ါဆဆကာဝါနဲ့ဒီကနေ့ဒီကြားတွေ့ခဲ့တဲ့ KMPP အနေနဲ့လည်းအဖွဲ့ဥက္ကဋ္ဌခူးဦးတဲ့ဦးဆောင်ပြီးတွေ့ခဲ့တာပါတွေ့ဆုံပွဲမှာပါခဲ့တဲ့ KMPP တွင်ရင်မှုနှစ်ဦးအောင်စန်းမင်းကနီပွန်ဖောင်ဒေးရှင်းကပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ကိစ္စပညာရေးကိစ္စတွေအဓိကဆွေးနွေးခဲ့တယ်လို့ပြောပါရယ်နိုင်ငံရေးကိစ္စဆွေးနွေးတာမရှိပေမဲ့လက်ရှိကရားပြည်နယ်အတွင်းစစ်ဘေးဒုက္ခသည်တွေအရေးကို KMP ဘက်ကထက်သွင်းဆွေးနွေးခဲ့ကြောင်းလည်းပြောပါရယ
်ကျွန်တော်တို့နဲ့ကတော့ဘာမှသူနိုင်ငံရေးဆွေးနွေးတာပြူလေသူနဲ့ကျွန်တော်တို့ကြားမှာတော့နိုင်ငံရေးဆွေးနွေးတာတစ်ခါမှတော့မရှိဘူးလေနော်ကျွန်တော်တို့အနေနဲ့ဆွေးနွေးဖို့လည်းမရှိပါဘူးသူနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ကိစ္စနဲ့ပတ်သက်ပြီးမှဒီနေ့ကျွန်တော်ပြည်နယ်ထဲမှာကြောက်ခတ်ရောက်နေတဲ့နော်ဒီလူတွေကိုဘယ်လိုနီးနားနဲ့ကြည့်နေနိုင်ကောင်းလဲဆိုတဲ့ဟာလောက်ပါပဲဒါပေမဲ့ဘာဆုံးဖြတ်ချက်မှတော့မရပါဘူးဒီပေးနေတဲ့နီးလန်းကိုစကားပြောကြည့်တဲ့သဘောပါပဲကျွန်တော်တို့ငကူကလည်းဆက်ဆံရေးရှိထားတော့လေ
မစ္စတာဆဆကောက်ဝါဟာဘိုးချုပ်ကြီးရက်စစ်ဦးဆောင်တဲ့ RCSS ကိုယ်စားလှယ်အဖွဲ့နဲ့လည်းဒီနေ့နေ့လယ်ပိုင်းကတွေ့ဆုံခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတရားဖို့ RCSS ကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံပြေဆိုခြင်းမရှိခဲ့ပါဘူးထိုင်းနိုင်ငံချင်းမိုင်မြို့မှာရောက်နေတဲ့ဆဆကာဝါဟာ NCA အပြည့်အစုံဘွဲ့နဲ့ဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အဖွဲ့ PPSD နဲ့လည်းတီးခြားစီဒီကနေ့တွေ့ဆုံခဲ့ပါတယ်ဆဆကာဝါဟာ NCA ပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ဒိုင်းနာလက်နက်ကိုင်ခေါင်းဆောင်တွေနဲ့ဆက်ဆံရေးကောင်းဆောင်ဖြစ်တယ်လို့ရခိုင်ပြည်နယ်မှာပြစ်ခတ်ရဆဲရေးအတွက်လည်းဂျောင်းဝင်ညှိနှိုင်းပေးခဲ့သူပါထိုင်းနိုင်ငံမှာဒိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့မတွေ့ခင်သူဟာကမ္ဘောဒီးယားနိုင်ငံကိုသွားရောက်ပြီးလက်ရှိအာဆီယံဥက္ကဋ္ဌဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံခဲ့ပါတယ်အကြခင်မြန်မာနိုင်ငံကိုတောဖို့ရှိတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးလက်ထက်အာဆီယံထူးကိုယ်စားလှယ်ဖြစ်တဲ့ Prak So Khon နဲ့အတူလက်တွဲလုပ်ဖို့ဆဆကာဝါကိုတိုက်တွန်းပြောဆိုခဲ့တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဂျပန်ဆိုရကမြန်မာနိုင်ငံမျိုးသားပြည်နယ်တင်းမြေရေးဆိုင်ရာအထူးကိုယ်စားလှယ်တာဝန်ပေးထားတဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌ UAE ဆဆကာဝါဟာနောက်တစ်ဆက်တစ်ခုနဲ့ဒီမှာလာတော့မြန်မာနိုင်ငံကိုသွားရောက်ပြီးဗိုလ်ချုပ်မှုချင်းမင်းအောင်လည်းတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့အဲ့ဒီခီးစဉ်ဟာဂျပန်ဆိုရကတာဝန်ပေးတဲ့ခီးစဉ်မဟုတ်ဘူးလို့အဆိုအဘက်ကသတင်းထုတ်ပြန်ပါတယ်။အခုလဲထိုင်းနိုင်ငံမှာဒိုင်းသာလနဲ့ကန်အဖွဲ့၃ဘွဲ့နဲ့တွဲဆုံမှုဟာနီပွန်ဖောင်ဒေးရှင်းရဲ့လူသားစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေအဓိကဖြစ်တယ်လို့စုံစမ်းသိရှိရပါတယ်။အခုခီးစဉ်မတိုင်ခင်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးနဲ့လည်းမလ၅ရက်နေ့ကတွဲဆုံခဲ့ပါတယ်။ထိုင်းနိုင်ငံကိုရောက်တဲ့နေ့ကလည်းထိုင်းနိုင်ငံသားရဲ့ဝန်ကြီးနဲ့ခေတ္တတွဲဆုံပါတယ်။ဒီခီးစဉ်အတွင်းမြန်မာနိုင်ငံသွားဖို့မရှိဘူးလို့လောလောဆယ်သိထားရပါတယ်ခင်ဗျာ။